Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဇန်နဝါရီလ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3049နဲ့လိုင်းလမ်းမီတာ190ကနေထုတ်လွှင့်နေပါပြီခင်ဗျာဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အီဂျစ်နယ်ဇာရာဖာမှာအစ္စရေးလီကြောင့်တိုက်ခိုက်မှုကြောင့်16ဦးသေဆုံးပြီးတဝက်လောက်ကကလေးငယ်တွေဖြစ်တယ်လို့ဟားမက်စ်ဂျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အက်ကွေဒေါ်နိုင်ငံအစိုးရရှိနေတက်ဖြတ်ခံရမှုဟာရာဇဝတ်ဂိုင်းတစ်ခုလက်ချက်ဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံဟာသတင်းသမားတွေအကျဉ်းချခံရတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ သတင်းသမားကာကွယ်ရေးအဖွဲ့အစည်းအဝေးခံစာမှာဖော်ပြပါတယ်
။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့အမေရိကန်သမ္မတလောင်းရွေးကောက်ပွဲနောက်ဆုံးအခြေအနေနဲ့အီရန်ထောက်ခံမှုပေးထားတဲ့ဟူသီတပုံတွေကိုအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကပြန်လည်သတ်မှတ်လိုက်တဲ့အကြောင်းအပြင်ထီးကြိုက်မျိုးသိန်းတိုက်ပွဲမှာအင်ဂျီ80ရာခိုင်နှုန်းလောက်မီးရှို့ခံရတယ်လို့အရသာ10ခန်းပြေးဆုံးခဲ့ရတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်သွားမှာပါအပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စံမယေကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တယ်လို့ကျန်စပရင်းနေမှာအစ္စရေးကပြောပါတယ်။ဟာမတ်စ်ကျမ်းမာရေးဝန်ကြီးဌာနကတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့မှာ16ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အီဂျစ်နယ်ဆက်ကရာဖာမြို့မှာရှိတဲ့လူနေအိမ်တစ်လုံးကိုထိမှန်ခဲ့ပြီးတော့လူ16ဦးသေဆုံးခဲ့ကြောင်းနဲ့ဒီဆုံးသူရဲ့ထဝက်လာပါကလေးတွေဖြစ်တယ်လို့ဂါဇာဒေသချမ်းမာရေးဝန်ထမ်းတွေကပြောပါတယ်။အစ္စရေးကတော့ဂါဇာတောင်ပိုင်းမှာစစ်သွေးကြွ40လောက်ကိုရှင်းလင်းနိုင်ခဲ့ပြီးတော့ဂါဇာမြောက်ပိုင်းမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေမှာတော့နောက်ထပ်စစ်သွေးကြွတွေကိုတုတ်တင်ရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်အစ္စရေးနဲ့အနေနမိတ်ချင်းထိစပ်နေတဲ့လက်ဘနွန်တောင်ပိုင်းကဟစ်စဘောလာလက်နက်ကိုင်အဖွဲ့တွေရှိရာနေရာတွေကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ Hamas အဖွဲ့ကဖမ်းဆီးထားသူတွေအတွက်လိုအပ်တဲ့ဆေးဝါးတွေဂါဇာဒေသရင်းကိုရောက်သွားပြီလို့ကာတာနိုင်ငံကပြောပါတယ်။ဒါပေမဲ့ဒီဆေးဝါးတွေကိုအဖမ်းခံထားရသူတွေထံရောက်မရောက်အတည်ပြုချက်တော့ထပ်ပေါ်လာခြင်းမရှိသေးပါဘူး။ဂါဇာဒေသမှာပါလက်စတိုင်းဒုက္ခသည်တွေမနိုင်နှင်းလောက်အောင်ကိုများပြားနေတာဖြစ်ပြီးဆေးဝါးနဲ့အစားအစာတွေလည်းမလုံမလောက်ဖြစ်နေတယ်လို့ပါလက်စတိုင်းဒုက္ခသည်ဆရာကုလသမဂ္ဂတာဝန်ရှိသူဖလပေးလာဇာရီနေကပြောဆိုပါတယ်အာရဗ်ဆော်ဘွားများပြည်တော်စု UAE အခြေစိုက် Hanas Shipping Company Limited ကို American ဘဏ္ဍာရေးဌာနကနေကြက်တပရင်းနေမှာတန်ခတ်အရေးယူလိုက်ပါတယ်ဒါဟာဒီနှစ်ကစပြီးတော့ရုရှားရေနံတင်ပို့မှုအတွက်ရေနံစင်းတစ်စီးကိုဒေါ်လာ60နှုန်းသတ်မှတ်ထားမှုကိုချိုးဖောက်တာကြောင့်အရေးယူတာလို့ဘဏ္ဍာရေးဌာနကနေကြေညာချက်ထုတ်ပြန်ပြောဆိုတာပါဒီကုမ္ပဏီပိုင်းရေနံတင်တင်ပေါ်အစင်း78စင်းကိုလည်း2022နှစ်ကောင်ပိုင်းလောက်ကစဖမ်းမိခဲ့တာဖြစ်ပြီးဒီထဲကဒဇင်းဖြစ်တဲ့ HS Atlantica ကလည်းတက်မှတ်စဉ်ဒေါ်လာ60အထက်နဲ့ရုရှားကလာတဲ့ရေနံစင်းကိုအမေရိကန်အခြေစိုက်ရေချောင်းဝန်ဆောင်မှုကိုသုံးပြီးပို့ဆောင်တာတွေ့ရတယ်လို့လည်းပြောပါတယ် G7 ဆက်မှုထိပ်သီး9နိုင်ငံက2022ဒီဇင်ဘာမှာရုရှားရေနံစင်းအတွက်ဈေးနှုန်းကိုဒေါ်လာ60အောက်တက်မှတ်ခဲ့တာဖြစ်ပြီးတော့ဒါဟာယူကရိန်းစစ်ပွဲအတွက်ရုရှားရဲ့ဝင်ငွေလမ်းညော့သွားအောင်လုပ်တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့အခုလိုပြစ်မှတ်ထားဒဏ်ခတ်မှုရှင်းနေထည့်သွင်းပြီးတော့အရေးယူဒဏ်ခတ်မှုကနေ Hanse Holding ရဲ့ဒေါ်လာအခြေပြုငွေအစွဲပြောင်းကိုထိရောက်စွာတားမြစ်နိုင်မှာလည်းဖြစ်ပါတယ်။ရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အီကွေဒေါ်နိုင်ငံမှာအစိုးရရှေ့နေ Cesar Suarez ကိုတပ်ဖြတ်ခဲ့တာဟာရာဇဝတ်ဂိုင်းတစ်ခုရဲ့လက်ချက်ဖြစ်တယ်လို့ကျတဲ့ဘရင်းနေမှာရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်။အီကွေဒေါ်မှာသတင်းဌာနတွေတရားရေးဝန်ထမ်းတွေနဲ့အချင်းထောင်တွေကိုတိုက်ခိုက်တာတွေအပါအဝင်မူရင်းစေဝါနဲ့ရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေမြင့်တက်လာနေတာကြောင့်သမရဒန်နီယယ်နဘိုဝါကရာဇဝတ်ဂိုင်း22ခုကိုအကြမ်းဖက်အဖွဲ့ဖြစ်နဲ့ကြေညာထားပြီးတော့ရဲပေါင်း60နိုင်ငံတော်အရေးပေါ်အခြေအနေကိုလည်းကြေညာထားပါတယ်။ရာဇဝတ်ဂိုင်းတွေဟာရုပ်မြင်သံကြားဌာနကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီး တရင်သမားတွေကိုလည်းခိတ္တဖမ်းဆီးထားတာပါဒါအပြင်ရဲရရှိတဲ့ကျင်းတောင်ဝန်ထမ်း200ကျော်ကိုလည်းဖမ်းဆီးပြီးပြန်ပေးဆွဲထားပါတယ်တည်ဆုံးပြရတဲ့အစိုးရရှိနေ Caesar Suarez ဟာ Goyas ပြည်နယ်အတွင်းကနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုအဓိကထားပြီးတော့ဆောင်ရွက်နေသူဖြစ်ပါတယ်တီစီရုံမြင့်တန်ကြားဌာနတိုက်ခိုက်ခံရမှုတွေအတွက်လဲစုံစမ်းစစ်ဆေးတွေကိုဥဆောင်ပြီးလောက်ကင်နေသူဖြစ်တယ်လို့ရဲတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဗီဂျယ်အေရရယ်ပြောပါတယ်ဒီကျန်းဖက်တိုက်ခိုက်မှုတွေဟာအခရီလိုက်စားမှုနဲ့မူရင်းစေဝါပေါင်းခုမှုတွေနဲ့ဆက်ဆက်နေတယ်လို့လဲရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်အခုလိုချင်းနေတွေကြောင့်ပြီးခဲ့တဲ့ရဲတပ်တပ်တစ်ပတ်အတွင်းကစပြီးရဲတပ်ဖွဲ့ကနေဖမ်းဆီးထားသူက2000နီးပါးရှိနေပြီလဲဖြစ်ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကJanuary 16ကျတဲ့ပြည်နယ်မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတာ3နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်ဟာဆူဆူဝါဝါကျဆင်းလာနေတယ်လို့သတင်းဌာနတွေနဲ့သတင်းသမားတွေဟာလည်းအာဏာသိမ်းစစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးအရေးယူမှုတွေကိုခံလာရတာဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေအဖိနှိတ်ခံလာရချိန်မှာလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ကိုဒီဇင်ဘာလထဲမှာဘဟုကော်မတီဝင်15ဦးနဲ့ထိုင်းနိုင်ငံတနင်္လာမှာဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးဒီဖွဲ့ရဲမှသတင်းဌာနတာဝန်ရှိသူတွေသတင်းမီဒီယာဆိုင်ရာကျွမ်းကျင်သူတွေရှေ့နေရတာမှာက CJ ခေါ်အရက်ဖက်သတင်းတောက်တွေပါပါဝင်နေတဲ့အတွက်ဒါဟာမြန်မာသတင်းလောကအတွက်အပြုသဘောဆောင်တဲ့တိုးတက်မှုလို့သုံးသပ်ကြပါတယ်။တင်းရင်သတင်းဌာန KSC ရဲ့ Editor ချုပ်နန်းပေါ်ကေးကို IPCM အဖွဲ့ကနေဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်။မြန်မာသတင်းမီဒီယာတွေဟာသတင်းမှားတွေကိုဖြန့်နေတယ်ဆိုရယ်အာဏာသိမ်းစစ်တပ်ရဲ့ဆွဆွဲမှုကိုခံနေရချိန်မှာမြန်မာသတင်းမီဒီယာကောင်စီလို့အဖွဲ့အစည်းမျိုးလိုအပ်တယ်လို့ IPCM ဥက္ကဋ္ဌကပြောပါတယ်ဒီဖွဲ့ရဲမှာအစုအယရှိတွေကိုဖြစ်စေနိုင်ငံရေးပါတီဝင်တွေကိုဖြစ်စေဝင်ရောက်ခွင့်လဲတားမြစ်ထားပါတယ်စစ်တပ်အာဏာသိမ်းထားတဲ့3နှစ်တာကာလအတွင်းသတင်းသမားတွေအဖိနှိတ်ခံနေရတယ်လို့သတင်းလွတ်လပ်ခွင့်လဲဆုံးရှုံးနေချိန်မှာအခုလိုလွတ်လပ်တဲ့သတင်းကောင်စီပေါ်ပေါက်လာတာဟာတိတ်ကောင်းတယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့အရှိအာရှဆိုင်ရာဒါရိုက်တာက VOA ကိုပြောပါတယ်ဒီလာဇန်ဘတ်မှာအနာသိန်းစစ်တပ်ကသတင်းသမားရှင်တီဗီကိုထောင်နဲ့တသက်တကျွန်းပြစ်ဒဏ်ချတာအတွက် IPCM ကရှုတ်ချလိုက်ပြီးအချင်းကြခံနေရဆဲဖြစ်တဲ့သတင်းသမားအလုံးအများဆုံးပြန်ပြီးလွှတ်ပေးဖို့လဲချိန်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကမ္ဘာတနွားသတင်းသမားအယောက်320အဖမ်းဆီးခံရတာဖြစ်ပြီးဒီထဲမှာအစ္စရေးလည်းပါလာတယ်လို့သတင်းသမားအများဆုံးအဖမ်းခံရတဲ့နိုင်ငံတွေထဲမှာတရုတ်နဲ့မြန်မာတို့ကထိတ်ဆုံးကပါဝင်နေတယ်လို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာဝေးစောင့်ရှောက်ရေးအဖွဲ့ကစက်တင်ဘာလထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကဟမတ်စ်ရဲ့တိုက်ခိုက်မှုကိုတံပြန်ထိုးစစ်ဆင်းနေတဲ့အစ္စရေးဟာသူသိမ်းပိုက်ထားတဲ့နောက်ဖက်ကန်ဒေသမှာပါလက်စတိုင်းအများပြားကိုဖမ်းဆီးနေတာကြောင့်2023မှာအစ္စရေးဟာသတင်းသမားအများပြားဖမ်းဆီးထောင်ချတဲ့နိုင်ငံတွေစီးရင်ထဲမှာဝင်သွားတယ်လို့ CPJ ကလည်းပြောပါတယ်။သတင်းတောက်အလုတ်လောက်ကိုင်းရင်းနဲ့အဖမ်းခံရသူဟာဒီဇင်ဘာ1ရက်နေ့အထိဆိုအယောက်320ရှိနေပြီးဒီထဲမှာ VOA အတွက်သတင်းယူပေးနေသူတွေ RFA နဲ့ RFE Radio Liberty ကသတင်းတောက်တွေပါပါဝင်နေပါတယ်။2023သတင်းသမားဖမ်းဆီးအများဆုံးနိုင်ငံတွေထဲမှာအချင်းကျနေတဲ့တရင်တောက်44ဦးရှိနေတဲ့တရုတ်ကပထမအများဆုံးဖြစ်ပြီးတော့မြန်မာ၊ဘယ်လာရုစ်၊ရုရှားနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်နေပါတယ်။အီရန်နဲ့အစ္စရေးကတော့တရင်တောက်18ဦးဖမ်းဆီးထောင်ချထားတာဖြစ်ပြီးတော့17ဦးမြောက်အများဆုံးနိုင်ငံတွေထဲမှာပါပါတယ်လို့ CGP ကပြောပါတယ်။ဒီစင်းကိုကြည့်ရင်အာနာရှင်နိုင်ငံတွေဟာဥပဒေတွေကိုချိုးဖောက်ပြီးတရင်သမားတွေကိုဖမ်းဆီးပြီးနှုတ်ပိတ်နေတာတွေ့ရတယ်လို့CPJ အကြီးအကဲဂျူဒီဂင်စပတ်ကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့စစ်ပွဲဟာသတင်းသမားအသေးအပြောက်အများဆုံးဖြစ်ပြီးတော့သတင်းတောက်အနည်းဆုံး83ယောက်သေဆုံးခဲ့ရတယ်လို့လည်း CPJ ကပြောပါတယ်။ပါကစ္စတန်နဲ့အီရန်နှစ်နိုင်ငံကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေကြောင့် ရဲသားတချို့တေဆုံးပြီးတော့တင်းမာမှုတွေလည်းမြင့်တက်လာနေပါပဲ။အခုလိုအခြေအနေမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကနောက်ထပ်အခြေအနေတွေပိုးပြီးဆိုးအောင်မလုပ်ကြဖို့အတွက်နှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ချက်တဲ့ပရင်းနေတော့ကပါကစ္စတန်ကအီရန်နိုင်ငံစစ်တမ်းနဲ့ဘလူးချစ်စတန်ဒေသတွေကိုလေကြောင်းကနေလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၄ဦးနဲ့အမျိုးသမီး၃ဦးပါဝင်အရတားတွေထိခိုက်တေဆုံးခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ကတော့အီရန်နိုင်ငံထဲမှာခိုလုံနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခတ်တိုက်ခိုက်တာလို့ပြောပါတယ်။အီရန်ကတော့ဒီဆွဆဲချက်ကိုပြင်းထန်ညှင်းဆိုတာပါ။အင်္ဂါနေ့တုန်းကအီရန်ကပါကစ္စတန်ဘက်ကဘလူးချစ်စတန်ဒေသကိုလေကြောင်းကနေတိုက်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၂ယောက်တေဆုံးခဲ့တာပါ။အီရန်ကတော့ပါကစ္စတန်နယ်စပ်မှာရှိတဲ့ဆူနီအကြမ်းဖက်အဖွဲ့ကိုပစ်ခတ်တိုက်ခိုက်တာလို့ပြောပါတယ်။ပါကစ္စတန်နဲ့အီရန်နှစ်ဖက်စလုံးတင်းမာမှုတွေရှော့ချဖို့နဲ့နောက်ထပ်ပိုးပြီးတင်းမာမှုတွေတိုးအောင်မလုပ်ကြဖို့ညှော်နေကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကတက်တဲ့ပရင်းနေမှာပြောပါတယ်။တချိန်ထဲမှာပဲအမေရိကန်အစိုးရအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းလဲနောက်ထပ်တင်းမာမှုတွေတိုးအောင်မလုပ်ကြဖို့လဲမြို့သားလုံခြုံရေးကောင်စီပြောခွင့်ရJohn Kirby ကပြောဆိုပါတယ်နှစ်နိုင်ငံစလုံးဘလူးချစ်စတန်အရသားတွေကိုပြစ်မှတ်တာတိုက်ခိုက်ခဲ့ကြတယ်လို့ဘလူးချစ်စတန်လူခွင့်ရေးကောင်စီကချက်တဲ့ပရင်းနေမှာပြောဆိုတာပ
ါမြန်မာပြည်ရဲ့စနေနေ့မနေ့ကင်းထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကာလတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလအခြေအနေကိုကြည့်ရအောင်ပါနိုဝင်ဘာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ရှင်းပြိုင်နိုင်တဲ့အနေအထားကိုတွေ့နေရပါတယ်ဒါပေမဲ့လဲဒေါ်နယ်ထရမ့်အမှုရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သမရာလောင်းနှစ်ဦးရဲ့အသက်အရွယ်ကမဲဆန္ဒရှင်တွေကြားမှာအလိုမကျမေးခွန်းထုတ်စရာဖြစ်နေပါတယ်။တကယ်လို့များသမရာလောင်းတယောက်ယောက်ဆက်မပြန်ရတဲ့အနေအထားမဖြစ်မနေကြုံလာခဲ့ရင်ဒါမှမဟုတ်တာဝန်မယူနိုင်တာမျိုးဖြစ်လာခဲ့ရင်ရှေ့ဆက်ဘာတွေဆက်လုပ်နိုင်မှာပါလဲ။ VOA အင်ဗျူရောသတင်းတော့ပက်စီဝီတာစုခွာဆာရာရဲ့သတင်းလှော်ကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပါ။
သမ္မတဒေါ်နယ်ထရမ့်ကရာဇဝတ်မှု60ဒမှုနဲ့တရားစွဲဆိုခံထားပါတယ်။အနည်းဆုံးရာဇဝတ်မှုဒမှုလောက်ဒီနှစ်ထဲမှာပြည်သက်စစ်စစ်စီရင်တာခံရနိုင်တယ်လို့မျှော်လင့်ထားကြပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့အသက်82နှစ်ရှိပါပြီ။သူ့ကျမ်းမာရေးကိုမေးခွန်းထုတ်နေကြပါလေ။ဒေါ်နယ်ထရမ့်ကတော့89နှစ်အရွယ်ဆိုတော့သမ္မတဘိုက်ဒန်လောက်သူ့ကျမ်းမာရေးကိုအရေးတကြီးပြောတာမျိုးတွေတော့မရှိသေးပါဘူး။ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရဖို့သူကကြွေးကြော်နေပါလေ The big
night is going to be အရေးကြီးဆုံးညကလာမယ့်နိုဝင်ဘာတိုင်းပြည်ကိုကျွန်တော်တို့လက်ထက်ရအောင်ပြန်သိမ့်ပိုက်မယ့်နေ့ဖြစ်ပါတယ
်တကယ်လို့များသမ္မတလောင်းရှင်ပြိုင်မဲ့သူတွေတဲကတယောက်ယောက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်စုံမသွားလို့ဒါမှမဟုတ်တာဝန်မယူနိုင်တော့တာမျိုးတွေဖြစ်လာရင်ဘာဖြစ်မလဲသက်ဆိုင်ရာပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမတိုင်ခင်ဖြစ်သွားရင်တော့တချို့ပြည်နယ်တွေကပါတီတွင်သမ္မတလောင်းပဏာမရွေးကောက်ပွဲကျင်းပမယ့်ရက်တွေကိုတတန်တူပြီးနောက်ထပ်ကုသလေလောင်းထပ်ရွေးတာမျိုးဖြစ်လာနိုင်ပါတယ်ပြည်내လိုက်ပဏာမရွေးချယ်ပွဲတွေမှာအနိုင်ရတဲ့သူကိုသက်ဆိုင်ရာပါတီကနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်တင်သွင်းပါတယ် Republican Party ကနိုင်ငံလုံးဆိုင်ရာညီလာခံလာမယ့်ဇူလိုင်လမှာကျင်းပဖို့ရှိပြီး Democrat Party ကတော့ဩဂုတ်လမှာကျင်းပမှာပါခြေစုံအပြင်းနေတဲ့ကုသလေလောင်းကဆက်မပြိုင်တော့ဘူးလို့ဆုံးဖြတ်ပြီးထွက်မယ်ဘသူမှအများစုနဲ့အနိုင်ရတာမျိုးမရှိဘူးဆိုရင်တော့ကိုယ်စလဲတွေအနေနဲ့နောက်ထပ်တခြားတယောက်ကိုမဖြစ်မနေအဆိုပြုရပါလိမ့်မယ် American Enterprise Institute ကသူတည်သည် John Fordia က Sky ကဒီခုလိုပြောပါလေ
There will be a lot of freedom for those delegates to negotiate
ကိုယ်စလဲတွေအနေနဲ့စိတ်ဆက်ညှိနှိုင်းဖို့လွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တာတွေအများကြီးရှိပါတယ်ပြိုင်တဲ့အထက်ကတရားရောက်ကိုယူမလားရွေးကောက်ပွဲမဝင်တဲ့တခြားတယောက်ကိုယူမလားတမိုင်းမှာဒါကဖြစ်ခဲ့ဘူးပါတယ်ဒါပေမဲ့ Republican ရော Democratic Party ရောဘယ်သူကိုအဆိုပြုမလဲဆုံးဖြတ်ဖို့ကပါတီညီလာခံအပေါ်မှာပဲမူတည်ပါတယ
်ပါတီညီလာခံနိုင်ငံလုံးဆိုင်ရာညီလာခံပြီးမှသမ္မတလောင်းဖြစ်ရွေးထားတဲ့သူဆက်မပြိုင်နိုင်ဘူးဆိုရင်ပါတီအနေနဲ့နောက်ထပ်တစ်ကြိမ်ညီလာခံခေါ်ပြီးတခြားတယောက်ကိုအစားထိုးယူနိုင်ပါတယ်ဒီနေရာမှာဒုသမ္မတလောင်းကိုလိုလျောက်အစားထိုးယူမယ်ဆိုတာမျိုးအာမခံချက်မရှိပါဘူးရွေးကောက်ပွဲပြီးသွားလို့လွှတ်တော်ကအတိမပြုသေးခင်မှာဖြစ်ခဲ့ရင်လည်းအလားတူပါပဲ ဥပမာသမ္မတဂျိုးဘိုင်ဒန်ပြန်နိုင်ရတဲ့ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ဟာအတည်မပြုသေးခင်မှာသူသမ္မတအဖြစ်ဆက်ပြီးတာဝန်မယူနိုင်တော့ဘူးဆိုတာမျိုးဖြစ်လာခဲ့ရင်သူသမ္မတဖြစ်တဲ့ကမလာဟဲရစ်ကသမ္မတနေရာကိုအလိုလျောက်ရမယ်ဆိုတာမျိုးမဟုတ်ပါဘူးသမ္မတရွေးချယ်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲပြန်ကျင်းပပါလိမ့်မယ်တကယ်လို့သမ္မတရွေးချယ်ရေးအဖွဲ့ကြားမှာသဘောမတူဘူးဆိုရင်ဘာဖြစ်လာမလဲပါတီနဲ့ဆုံးရဲ့ဘူဝါဒရေးရာဆိုင်ရာစွတ်ချရဲ့ဒီမိုကရေစီအဖွဲ့ကသူတည်သနာဌာနဒါရိုက်တာမိုက်ကယ်သွန်နီကအခုလိုပြောပါ
တယ် At that point the election would go to the House of Representatives.
ဒီကမှာအောက်လွတ်တော်ကမဲပြီးရွေးချယ်ရပါလိမ့်မယ်။ဘယ်ကိုယ်စားလှယ်ကမှအများစုနည်းနဲ့ဆုံးဖြတ်လို့မရတော့ဘူးဆိုရင်ပေါ့။ဒီတော့ရွေးကောက်ပွဲကကျွန်တော်တို့နှစ်ရာနဲ့ချီမကြုံဘူးခဲ့တဲ့အနေအထားနဲ့ပြီးဆုံးသွားတဲ့အခြေအနေကိုတကယ်ပဲရောက်သွားနိုင်ပါလိမ့
်။တကယ်လို့ဇန်နဝါရီ6ရက်ရွေးကောက်ပွဲရလဒ်ကိုလွတ်တော်ကတည်ပြုပြီးမှသမ္မတတာဝန်မထမ်းဆောင်နိုင်တော့ဘူးဆိုရင်တော့ဒုသမ္မတကသမ္မတအဖြစ်ကျန်းသက်စွာချိန်ဆရပါလိမ့်မယ်။ဒီလိုဖြစ်နိုင်ခြေဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အထူးသဖြင့်သဘောတူညီချက်မရဘဲငင်းပွားတာမျိုးတွေရှိလာခဲ့ပေဆိုရင်တရားရုံးမှာဖြေရှင်းရတာရှုပ်ထွေးတာတွေလည်းဖြစ်လာနိုင်ပါတယ်2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွှတ်တော်ဝင်ပြီးစီးနင်းခဲ့တာတွေကိုအမေရိကန်ပြည်ထောင်စုကမျက်ဝါးထင်တွေဂျုံခဲ့ရပြီးပါပြီရှုပ်ထွေးမှုနဲ့ငင်းပွားမှုတွေသဘောထားကွဲလွဲမှုတွေဖြစ်လာခဲ့ရင်သွေးထွက်သန်ယူကိစ္စတွေလည်းထပ်ပေါ်မလာဘူးလို့တော့မပြောနိုင်ကြောင်းပါခင်ဗျာ
ကိုသိန်းနိုင်ဦးပြောပြသွားတာပါခင်ဗျာအခုတော့ဟူသီတပုံအနေနဲ့ဆိုင်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ဒီယင်းမြန်နိုင်ငံမှာဒေကနီဟူသီတပုံလက်နက်ကင်တွေရဲ့ထိန်းချုပ်နယ်မြေတွေကိုဗုဒ္ဓဦးနေမှာအမေရိကန်စစ်တပ်ကဒုံးကျည်တွေနဲ့ထပ်မံပြီးတော့တိုက်ခိုက်ခဲ့ပါတယ်အေဒင်ပင်လယ်ကွင်းမှာရှိတဲ့ဒီအမေရိကန်ပုဂ္ဂလိကသင်္ဘောတစ်စင်းကိုဟူသီတပုံတွေတိုက်ခိုက်လို့ထိခိုက်ပျက်စီးခဲ့ပြီးနောက်အမေရိကန်စစ်တပ်ကအခုလိုထပ်မံတိုက်ခိုက်တာပါ။အီရန်အစိုးရကြောရောင်းနောက်ကံပေးထားတဲ့ဟူသီတပ်ဖွဲ့ကိုနိုင်ငံတကာအကြမ်းဖက်အဖွဲ့စီးရင်တဲ့မှာအမေရိကန်ကပြန်လည်ပြီးတော့ထယ်သွင်းလိုက်ပါတယ်။ဒေသတွင်းအီရန်ရဲ့ရန်လိုမှုတိုးလာတဲ့အပေါ်စိုးရိမ်နေကြတဲ့အကြောင်း VOA သတင်းနောက်ခါရာဘတ်ပြပုတဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြထားပါတယ်
။နိုင်ငံတကာရေးချောင်းသွားလာမှုတွေကိုဟူသီလက်နက်ကိုင်တွေကပြီးခဲ့တဲ့နိုဝင်ဘာလလလောက်ကစပြီးအကြိမ်30လောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရကဟူသီအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းမှာပုံထုနေကထည့်သွင်းလိုက်ပါတယ်
။ If the Houthis cease the attacks, we can certainly
ဟူသီတွေကတိုက်ခိုက်တာတွေရပ်မယ်ဆိုရင်ဒီလိုတတ်မှတ်တဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်စဉ်းစားနိုင်ပါတယ်လို့မျိုးသားလူကြွေးကောင်စီပြောခွင့်ရဂျွန်ကာဘီပြောသွားတာပါ။ဒါပေမဲ့မရက်ဘူးဆိုရင်တော့ရီးမီမာရှိတဲ့ဟူသီရေဒါစခန်းတွေဒုံးကျည်နဲ့ဒရုန်းတူလောင်ယုံတွေကိုအမေရိကန်နဲ့ဗြိတိန်တပ်တွေကဆက်ပြီးတော့တိုက်ခိုက်သွားမှာပါ။ပင်ကွန်ပြောခွင့်ရဗိုလ်ချုပ်ဖက်ရိုက်တာကအခုလိုပြောပါတယ်
။ The Houthis need to ask themselves how much of their capability do they want degraded?
ဟူသီအဖွဲ့အနေနဲ့အခုလိုအနေရများပြီးတရားဝင်မှုမရှိတဲ့မစင်မချင်းတိုက်ခိုက်တာတွေလုပ်ပြီးသူတို့ရဲ့လုံရက်တွေကိုဘလောက်အထိအစစ်နှိမ်ကြခံအပြစ်စီးခံမလဲဆိုတာသူတို့ဟာသူတို့သိဖို့လိုပါတယ
်ဟူသီတွေကိုအခုလိုနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းစီးရင်မှသွင်းဖို့နောက်တောင်ကျနေသေးတယ်လို့ဒီမိုကရေစီကာကွယ်သမားဖောင်ဒေးရှင်း FTT ကဘာမန်ဘန်တယ်လီဘလူးကပြောပါတယ်သူတို့ကိုစီးရဲရထောက်ခံမှုပေးနေတဲ့အီရန်အတွက်လက်ဝေခံလုပ်နေတဲ့ဟူသီတွေကိုအခုထက်ပိုပြီးတော့တောင်မှပြင်းပြင်းထန်ထန်တုံ့ပြန်သင့်တယ်လို့လည်း Daily Blue ကပြောပါတယ
် This is a neo-colonial project the Islamic Republic is engaging in to establish
ဒါကအီရန် Islamic Republic ရဲ့ခေတ်သစ်ကိုလိုနီစီမံကိန်းတစ်ခုပါလက်ဝေခံတွေဖြန့်တားပြီးအတွေးခေါ်ယူဆပိုင်းမှာသူနဲ့ပြိုင်ဘက်ဖြစ်နေတဲ့ဂျူးနိုင်ငံတော်တည်ရှိမှုကိုဆန့်ကျင်ဖို့အရှိအလယ်ပိုင်းဒေသတွန်းပြဿနာတွေဖြစ်အောင်လုပ်နေတာပါ
ဂါဇာ၊လေဗနွန်၊ဆီးရီးယား၊အီရတ်နဲ့ယမန်စတဲ့အရှေ့လယ်ပိုင်းဒေသတချို့မှာအကြမ်းဖက်မှုတွေလုပ်နေတဲ့သူ့ရဲ့လက်ဝေခံတွေကိုအီရန်ကတရားမဝင်လက်နက်တွေပေးနေတာပါ။ဒီလထဲမှာပဲအမေရိကန်တပ်ဖွဲ့တွေကဆိုမာလီယာကမ်းလွန်မှာလေငယ်တစည်းကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာယမန်ကိုတည်ဆောင်သွားနေတဲ့အီရန်နိုင်ငံလို့အစစ်မြစ်စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိခဲ့ပါတယ်။
Iran has this proxy strategy which aims to put distance between it and threat.
လက်ဝေခံတွေအတုံးချတဲ့မဟာဗျူဟာအီရန်မှာရှိပါတယ်။သူ့လက်ဝေခံတွေနဲ့ခက်လန်းလန်းနေပြပြီးချင်းချောက်မှုတွေနဲ့မတည်ငြိမ်မှုတွေဖြစ်အောင်ဖန်တီးပါတယ်။ဒုံးကျည်နည်းပညာပိုင်းဆိုင်တဲ့နိုင်ငံသစ်တစ်ခုအနေနဲ့အီရန်ဟာသူ့ကိုယ်သူကြွားလုံးထုတ်ရတာကိုလည်းအတော့ကိုကျင်းနေနေပုံပါပဲ။
ဣရန်အစိုးရဟာအီရတ်နဲ့ပါကစ္စတန်နိုင်ငံတွေမှာလည်းဒီသတင်းပတ်ချင်းမှာပဲလူတွေတေချာရတဲ့အထိဒုံးကျည်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီလိုရက်တွေကြောင့်ပဲအိန္ဒိယနိုင်ငံတွေကဒေါသထွက်ခဲ့ကြပြီးပါကစ္စတန်အစိုးရဆိုရင်အီရန်ဆိုင်ရာတန်မှတ်ကြီးကိုတိုင်းပြည်ကိုပြန်ခေါ်ရရှိခဲ့တယ်လို့အီရတ်နိုင်ငံမြောက်ပိုင်းကခလူမျိုးစုဒေသမှာလည်းစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်။
ချစ်ရတဲ့မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့အိန္ဒိယနိုင်ငံမှာအလုပ်ကံအခွင့်အလမ်းဘယ်လိုရှိသလဲဆိုတာကြည့်အောင်ပါ။အိန္ဒိယနိုင်ငံရဲ့စီးပွားရေးဟာအလျင်အမြန်ဖို့မျိုးတိုးတက်လာနေတယ်ဆိုပေမဲ့တိုင်းပြည်ရဲ့အလွန်များပြတဲ့လူငယ်တွေအတွက်အလုပ်ကံလုံလောက်အောင်မဖန်တီးပေးနိုင်သေးပဲဖြစ်နေပါတယ်။ကမ္ဘာလုံးဆိုင်ရာကုန်ထုတ်မှုလုပ်ငန်းတွေမှာအလုပ်ကံတွေဖန်တီးဖို့အိန္ဒိယအစိုးရကပြောနေပေမဲ့အလုတ်ကောင်းကောင်းရဖို့ကဘွေးရလူငယ်တွေအတွက်အကြီးအမားဆုံးစိန်ခေါ်မှုဖြစ်နေတဲ့အကြောင်း VOA သတင်းတောက် Angela Basricha ပေးပို့တဲ့သတင်းကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
။နေပြည်တော်လည်းဘွေးရတဲ့ Rahul Singh ကပုဂ္ဂလိကကုမ္ပဏီကနေလှုပ်ထွက်ပြီးကလေးကအိန္ဒိယအစိုးရအလုပ်ရဖို့အတွက်ကိုအိန္ဒိယနိုင်ငံရဲ့ ICS ဆောင်ပွဲကိုဖြည့်ဆည်းဖို့အတွက်ညူဒေလီမြို့မှာနှစ်နှစ်ကြာသင်တန်းတက်နေတာဖြစ်ပါတယ်။
एक वो दिमाग में था कि एक बार गवर्नमेंट हो जाता है तो आप सिक्योर हो जाते हो
चुनाव आने ने अलौ आमा गंजे शीजिन ने द्वे असोया अलौ को लोजिन मारे तगेलो या गए ये चनो बवा लनजाव मान बो याव तो मा ဖြစ်ပါတယ်
ကောမလူရဲ့အများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာတက္ကသိုလ်ကနေပုံမှန်ဘွဲ့ရလာသူတွေနဲ့မဟာဘွဲ့ရတဲ့သူထောင်ပေါင်းများစွာဟာပြိုင်ဆိုင်မှုအရန်များတဲ့ ICS ဆောင်ပွဲကိုဖြည့်ဆူနိုင်ဖို့အတွက်တနက်နေ့နှစ်နဲ့ချီပြီးတော့တက်နေကြတာဖြစ်ပါတယ်ဒါမဲ့လည်းအခွင့်အလမ်းကနေပါလုံးပြီးတော့ဝင်ဖြည့်တဲ့သူတွေတဲကအောင်တဲ့သူကတိရခိုင်နှုံးရဲ့လေးပုံတစ်ပုံအောက်မှာပဲရှိပါတယ်။ဒါမဲ့လည်းလာစာကောင်းတဲ့အလုပ်ကရှားပါတာကြောင့်အတော်များများကဒါကိုဝင်ဖြည့်နေကြတာဖြစ်ပါတယ်။အာကတ်ဘာရောဟာစီးပွားရေးနဲ့ဘွဲ့ရပြီးတဲ့နောက်တစ်လကိုဒေါ်လာ100ပဲရတဲ့စည်ရင်းကိုင်အလုပ်ကိုမကြိုက်တဲ့အတွက်အစိုးရအလုပ်ကိုလိုချင်နေပါတယ်။
मैं अगर प्राइवेट सेक्टर में जाता तो वहां इतना अच्छा वो
पब्लिक का လုပ်ငန်းတွေမှာတော့ကျွန်တော်အနေနဲ့လာစာနဲ့အကျိုးခံစားခွင့်ကောင်းကောင်းမရနိုင်ပါဘူး
။အိန္ဒိယနိုင်ငံလူဦးရေ 1.4 ဘီလီယံရဲ့ထပ်ဝက်လောက်နီးနီးဟာအသက်25နှစ်ယောက်တွေဖြစ်ကြပါတယ်။ဘာဒွာနဲ့စိန်းတို့လိုမျိုးချေးလက်ဒေသကလူငယ်တွေအများပြားဟာတက္ကသိုလ်ကနေဘွဲ့ရပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာနေတာနဲ့အမျှမျိုးကြီးတွေကိုပြောင်းလာဖို့ပြောင်းလဲနေကြပါတယ်။ဒါမဲ့အစိုးရစီမံမှတ်ပုံတင်ထားတဲ့စီးပွားရေးလုပ်ငန်းတွေကအလုပ်ကိုင်အားလုံးရဲ့800ကိုင်လုံးပဲရှိတာဖြစ်ပါတယ်။အိန္ဒိယအစိုးရကအလုတ်ကိုင်းတွေပို့ပြီးဖန်တီးနိုင်အောင်နိုင်ငံတကာကလုပ်ငန်းတွေကိုဆွဲဆောင်နေပေမဲ့အလုတ်ကိုင်းခွန်းလန်းတွေကတော့လူအချက်ကိုလိုက်မမီပဲဖြစ်နေပါတယ်
။ Now you see the organized sector is highly mechanized and automated.
အစိုးရစီမံမှတ်ပုံတင်ထားတဲ့စီးပွားရေးလုပ်ငန်းတွေကုမ္ပဏီတွေဟာအခုအခါမှာလူတွေအစားလူလျောက်အသုံးပြုနိုင်တဲ့စက်ရန်တရားတွေကိုအများပြားနဲ့ CI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာတွေကိုတိုးပြီးတော့သုံးလာနေတာကြောင့်အလုတ်ကိုင်းတွေဖန်တီးမဲ့အစားအလုတ်ကိုင်းတွေကိုလျှော့ချလာနေပါတယ်။ဒါကြောင့်တစ်ခါတရံမှာတော့ဒါကိုအလုတ်ကိုင်းတွေမှဖန်တီးတဲ့စီးပွားရေးကြီးထွားမှုလို့ခေါ်ပါတယ
်။တက္ကသိုလ်ကနေဘွဲ့ရပြီးအလုံးမရှိတဲ့သူပမာဏ 13.4 ကိုင်းလုံးဆိုတာတနိုင်ငံလုံးအလုံးလက်မဲ့ပမာဏ 3.2 ကိုင်းလုံးနဲ့ရှင်အလုံးကိုများနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေချိန်မှာပဲပြည်သူတွေအနေနဲ့ကတော့နိုင်ငံရေးပါတီတွေကပေးမယ်လို့ကမ်းလှမ်းတဲ့လူမှုဖူလုံရဲ့အစီအစဉ်တွေကိုမလိုချင်ပဲအလုတ်ကိုင်းပဲလိုချင်ကြတယ်လို့တက်ကြွလုံရှားသူ Province ကရှိကပြောပါတယ်။သူကတော့မဲတမဲအလုပ်တစ်ခုဆိုတဲ့လူလူလှုပ်ရှားမှုကိုစတင်လိုက်ပါတယ်
။ कोई किसी तरह की गारंटी नहीं चाहिए किसी ना बिजली पानी ये सारे
ये मी ने ये ခါတွေကိုခွဲတန်းတဲ့အခမဲ့ပေးမယ်ဆိုတဲ့အာမခံချက်တွေကျွန်တော်တို့မလိုချင်ပါဘူး။ကျွန်တော်တို့အလုပ်ရှိတယ်ဆိုရင်ကျွန်တော်တို့အစားအသောက်ကိုကျွန်တော်တို့ဝယ်နိုင်တယ်လို့ရေဘူးမီဘူးစတဲ့အသုံးစရိတ်တွေကိုလည်းခုပသာကိုပေးနိုင်ပါတယ်။
အိန္ဒိယနိုင်ငံရဲ့လူငယ်ဥယျာဉ်ပမာဏများတာကြောင့်ဒါကိုသေချာစီမံခန့်ခွဲနိုင်ရင်အခွင့်အလမ်းကောင်းတွေရှိတယ်လို့စီးပွားရေးပညာရှင်အရွန်ကူမာကပြောပါတယ်
။ What we need to do is make the youth very productive, give them good quality education.
ကျွန်တော်တို့အနေနဲ့လူငယ်တွေကိုအလွန်အကျိုးရှိအောင်လုပ်ဖို့လိုပါတယ်။သူတို့ကောင်းမွန်တဲ့ပညာရေးကိုပေးမယ်ဆိုရင်သူတို့အနေနဲ့လောကိုင်းနေဖန်တီးပြီးတီထွင်ဖန်တီးနိုင်စွမ်းတွေလည်းရှိလာမှာပါ။အဲ့လိုမဟုတ်ဘူးဆိုရင်တော့ဘေးဒုက္ခတွေဖြစ်လာနိုင်ပါတယ်။
အဲ့လိုအခြေအနေတွေကိုလည်းဖွဲ့ရလူငယ်တွေကရှောင်လွှဲခြင်းနေကြတာပါ
कितना भी लगाना पड़े मुझे फाइनल
အချိန်ဘလောက်ပဲကြာကြပါတစ်နှစ်ဖြစ်ဖြစ်နှစ်နှစ်ဖြစ်ဖြစ်သုံးနှစ်ဖြစ်ဖြစ်ကျွန်တော်အနေနဲ့အစိုးရအလုပ်ကိုပဲလိုချင်ပါတယ
်အဲ့အတွက်လည်းပြိုင်ဆိုင်မှုကကြီးမားလွန်ပါတယ်
एक दिन दो दिन अगर हम बीच में ब्रेक ले लेते हैं उसके बाद अगर स्टार्ट करते हैं तो आसपास दिखता है कि
जमा အနေနဲ့တရက်နှစ်ရက်လောက်နားလိုက်တယ်ဆိုရင်ပဲဂျမသူများနောက်မှာချန်ခဲ့ပြီလို့ခံစားရပါတယ်စာမှုဘွဲတွေဖြီးလို့အမှတ်တွေကောင်းနေရင်လည်းဂျမတို့အလုပ်မရပါဘူး
India nainga ye alou lou nai ne lu ye ha la me 10 su ne ma 1 billion thi shi la ma phit da chaung alou kai phan di ye ga India nainga ye chi ma so saing khaw mu be phit ma de khmyar
VOA Mary Center ga nei sin tin set pe ni de naw so ya ka ba ne myama tadin ne tadin sa ma ri ko email tadin la phin ne VOA pay tat de si ko nei sin a yak po pe ni ba de shin အခုဆိုရင်ဒီ email တင်းတော်ကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email တင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းတင်းနေအောင်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email တင်းတော်ဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြ email တင်းတော်တောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
ဒီအမေရိကန်သံကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းတွေကိုသတင်းပေးဖို့တို့လဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ထီးကြိုက်မြို့တိုက်ပွဲအတွင်းအင်ဂျီ80ရာခိုင်နှုန်းလောက်မီးရှို့ခံရတဲ့အကြောင်းကိုတင်ပြပါမယ်။စကိုင်းတိုင်းထီးကြိုက်မြို့သိမ်းတိုက်ပွဲ2လကျော်ကာလအတွင်းထီးကြိုက်မြို့တွင်းကနေအိမ်80ရာခိုင်နှုန်းလောက်မီးရှို့ဖျက်ဆီးခံရပြီးထီးကြိုက်မြို့အနီးကကျေးရွာတွေကိုစစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ30နီးပါးတိစုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့နန်းလောင်ကတင်ပြမှာပါ။
ထီးကြိုင်မြို့မှာအခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းမှာစစ်ကောင်စီဘက်ကတိုက်ခိုက်မှုတွေကြောင့်တော်လိုင်းရင်ပူပေါင်းတပ်ဖွဲ့ဘက်ကအနေငယ်နောက်ဆုတ်ခဲ့ရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်
။ဟုတ်မမေးရတော့ခင်ဗျာတို့ပြန်စားဖြစ်တာပေါ့ဖြစ်တာတော့ဖြစ်တယ်ဗျာ။အဲဒီနဲ့အဲ့လိုတင်းတင်းနဲ့ပြတ်သွားလိုက်နားသွားလိုက်ပုံအရင်ဖြစ်နေတယ်။မင်းတို့အရင်ကတည်းကအတိုင်းတို့ရှိနေတဲ့တိုးလာနိုင်တဲ့အနေထားရှိရပါဗျာ။အဲ့ဒါတော့ဟုတ်ပါတယ်။စိတ်ဓာတ်ပြရမျိုးရှိတယ်ပေါ့။အခုဒါအနာကြီးဆက်သွားတာမဟုတ်ဘူးဗျာ။
ဇန်နဝါရီလ18ရက်နေ့နဲ့18ရက်နေ့တွေမှာတော့စစ်ကောင်စီဘက်ကထီးကျိုင်းမြို့ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ထီးကျိုင်းမြို့မှာမြို့သိမ်းတိုက်ပွဲစပစ်ချိန်နိုဝင်ဘာ10ရက်နေ့ကစပြီးတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမြို့ရင်းမှာတိုက်ပွဲဖြစ်တဲ့အခြေအနေတွေကြောင့်ထီးကျိုင်းမြို့ရင်းပိတ်ကျန်ခဲ့တဲ့ဒေသခံတချို့ထိခိုက်ဒေဆုံးတာတွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကလူသားတိုင်းအဖြစ်အသုံးပြုဖို့ဖန်ဆီးထားတာမျိုးတွေလည်းရှိနိုင်ပြီးမြို့ရင်းမှာအရသာဒေဆုံးမှုအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတော့တော်လိုင်းရင်ပူပေါင်းတပ်တွေဘက်ကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်ကျေးရွာတွေဖက်မှာတော့စစ်ကောင်စီကလေးချောင်းကနေပြစ်ခတ်တိုက်ခတ်မှုကြောင့်နလကျော်ကာလအတွင်းအရသာဒေသခံ30နီးပါးသေဆုံးခဲ့ရတယ်လို့ပြောပါတယ်
။မရှောင်မဲကျန်ခဲ့တဲ့အချို့ရှိတဲ့လူစစ်ကောင်စီကလူတိုင်းအဖြစ်ခေါ်ထားခံရတဲ့လူတွေရှိကြတယ်။အဲ့ဒါအရေးအမိထားကျတော့ဘယ်လောက်ရှိတယ်ကျွန်တော်တို့မသိနိုင်ဘူးပေါ့။ဟုတ်ပါ။ညော်ရကြတော့ဟုတ်တယ်ကြီး။တိုက်ပွဲကြောင့်မဟုတ်ဘူးကြီး။ဒီတိုင်းတပ်ဖွဲ့ရှိရဆိုတဲ့တဲ့င်းအနေနဲ့ကျေးရမျိုးပါ။ဟုတ်ကဲ့ညိုလေဒီတုံးမှုအမိထားတော့ကျွန်တော်မသိနိုင်ဘူး။ညိုလေဘာလို့ဒီ20ကီလိုမီတာကလာဆိုတော့ပြန်ကောက်နေတာမရှိဘူး။ညိုမြန်မာတော့လေကြောင်းကြောင်းဇာတ်ထုတ်နေပါတော့ရှိပေါ့ဗျာ။
ထီးကျိုင်းမြို့ပေါ်ကအရက်ွက်6ခုကနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတာဘုံကျဲတက်ခိုက်တာတွေကြောင့်မြို့ပေါ်ရဲ့80ရာခိုင်နှုန်းလောက်ကမီးလောင်ပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ
်မြို့ရဲ့80ရာခိုင်နှုန်းကတော့ရှုခံရတာပါဗျာ။ဒီလို80ရာခိုင်နှုန်းရှုခံရတာမျိုးရှိတယ်လေရင်ကြောင့်လောင်ပြီးအောင်ရှုတာတွေရှိတယ်ပေါ့။အများဆုံးကတော့ရှုခံရတယ်ပေါ့ဗျာ။
ထီးကျိုင်းမြို့ကို2023နိုဝင်ဘာ10ရက်နေ့ကစပြီးတော့တော်လိုင်းရင်ပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ KIA, AA, PDF, ABSDF နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတာဖြစ်ပါတယ်။လက်ရှိမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတက်ခဲ့တာတွေနဲ့လက်နေအင်အားလူအင်အားထပ်တိုးဖြည့်တင်ထားပြီးတော့မြို့ပေါ်နေရာတချို့ကိုပြန်လည်နေရာယူနေတယ်လို့ဒေသတော်လိုင်းရင်ရဲဘော်တွေကပြောပါတယ်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေက သတင်းလွှတ်ခွင့်အပေါ်မှာဝူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပြကြပါစီခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေရပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အရင်ဆုံးတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှမ်းလန်းနဲ့ကင်တပ်ဖွဲ့နှစ်ဖွဲ့အပြစ်ခတ်ရစဲကြောင်မကြသေးမီကကြေညာတာဟာရှမ်းပြည်နယ်အခြေအနေကိုပြောင်းလဲစေနိုင်ကြောင်းဦးအောင်ခင်းကတင်ပြထားပါတယ်ခင်ဗျာ
ရှမ်းလန်းနဲ့ကင်တပ်ဖွဲ့နှစ်ဖွဲ့ကအပြစ်ခတ်ရစဲကြောင်လွန်ခဲ့တဲ့နိုဝင်ဘာ29ရက်နေ့ကပူးတွဲကြေညာတာကိုရှမ်းအရက်ဖက်အဖွဲ့အစည်း28ဖွဲ့ကချက်ချင်းထောက်ခံကြိုဆိုကြပါတယ် SSPP ရှမ်းပြည်တွတ်တရေးတပ်နဲ့ RCSS ရှမ်းပြည်ထူထောင်ရေးတပ်တို့အပြည့်အခတ်ရက်စဲဖို့သဘောတူကြတာကို Federal စနစ်တည်ထောင်ရေးရဲ့အခြေခံအဖြစ်ရှမ်းလူထုကယူဆပါတယ် SSPP ရှမ်းပြည်တွတ်တရေးတပ်ဟာဝတ်တပ်ဖွဲ့ရဲ့မဟာမိတ်ဖြစ်ပြီး RCSS ရှမ်းပြည်ထူထောင်ရေးတပ်ကတော့ဝတ်တပ်ရဲ့ပြိုင်ဘက်ဖြစ်တာမူဝတ်တပ်ဖွဲ့ပါဝင်နိုင်မဲ့အလားအလာတွေကိုလည်းစိတ်ဝင်စားလာကြပါတယ်ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာဝတ်တပ်ကချင်တပ်ကိုကန်တပ်မိုင်းလာတပ်တန်အန်းတပ်ရခိုင်တပ်နဲ့ရှမ်းပြည်တွတ်တရေးတပ်စတဲ့တပ်ဖွဲ့9ဖွဲ့ပါဝင်ပြီး2019ဧပြီလဝါမျိုးတော်ပန်ခန်းခေါ်ပန်းစားမှာတည်ထောင်ပါတယ်ဒီထဲမှာကိုကန်တအားရခိုင်နဲ့ကချင်တက်ကလာစစ်ကောင်စီကိုတိုက်နေတာဖြစ်ပါလေတတ52နှစ်ရှိတဲ့ SSPP ရှမ်းပြည်တိုးတက်ရေးတပ်ကတော့ RCS ရှမ်းပြည်လူထောင်ရေးတပ်နဲ့တိုက်ခိုက်တဲ့အစီရင်လာတာရှိပါတယ
်ညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးကိုအားမပေးဘူးလို့ SSPP ရှမ်းပြည်တိုးတက်ရေးတပ်ကဆိုပါတယ်တော်လန်နေတဲ့အဖွဲ့အစည်းတွေမှာရီမှန်းချက်ကွဲပြားကြပြီးPDF တွေစီးလုံးညညမှုမရှိသေးတာကြောင့်စောင့်ကြည့်တဲ့အဆင့်မှာရှိတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလက DVB နဲ့တွေ့ဆုံမေးမြန်းခန်းမှာ SSPP ဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်ပြဿနာကိုတွေ့ဆုံဆွေးနွေးပြီးဖြေရှင်းသင့်တယ်လို့ဗိုလ်မှူးကြီးဆိုင်းစုကဆိုပါတယ်ဒါပေမဲ့တရုတ်လိုအင်အားကြီးမားတဲ့နိုင်ငံကပါဝင်ဖြေရှင်းမှသာငြိမ်းချမ်းရေးတည်ဆောက်နိုင်မယ်လို့လည်းဆိုပါတယ်စကားစအပါဝင်အင်အားစုအလုံးတရုတ်နဲ့မကင်းတာကြောင့်တရုတ်မပါရင်ကိစ္စမပြီးဘူးလို့လဲဗိုလ်မှူးကြီးဆိုင်းစုကသုံးသပ်ပါတယ်ရှမ်းပြည်တိုးတက်ရေးတပ်ဟာ2020ခုနှစ်မှာတန်အန်းတပ်နဲ့ပေါင်းပြီးရှမ်းထူထောင်ရေးတပ်ကိုတိုက်ခိုက်ခဲ့ပြီးမှတန်အန်းရဲ့လက်ရှိစစ်ဆင်ရေးကိုအားမပေးဘူးလို့ပြောတာဟာစဉ်းစားစရာဖြစ်ပါတယ
်ရှမ်းပြည်ထူထောင်ရေးတပ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကတော့2020ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးအချက်အလက်ကိုနိုင်ငံရေးနည်းနဲ့မဖြေရှင်းတဲ့အတွက် NCA အပြည့်အစုံချုပ်ရပ်တန့်သွားလို့ဆက်လက်ပြီးကြိုးပမ်းနေစေဖြစ်တယ်လို့ဆိုပါတယ်။စီရေးပဋိပက္ခကြောင့်ဆိုးဝါးလာတဲ့အခြေအနေကိုပုံမှန်မဆိုးဝါးစေဖို့ဝန်ဝန်းအဖြေရှာမယ့်အချိန်ရောက်နေပြီလို့ဆိုပါတယ်။အမျိုးသားပြန်လည်သိမြင်ရေးကိုမဖြစ်မနေအကောင့်ထည့်ဖွဲ့ရမယ့်အချိန်ရောက်နေပြီလို့ဗိုလ်ချုပ်ကြီးရောစစ်ပြောတာဟာ NLD ပါတီရဲ့မူဝါဒဟောင်းကိုပြန်လေကျင့်ဆုံးဖို့တိုက်တွန်းသလိုဖြစ်နေပါတယ
် RCSS ရှမ်းပြည်ထူထောင်ရေးတပ်ကို SSPB ရှမ်းပြည်တိုးတက်ရေးတပ်နဲ့ပူးပေါင်းဖို့1996မှာရွှေစစ်ကကမ်းလှမ်းခဲ့ဘူးတယ်လို့ရှမ်းသူတေသည်ခွန်စေးလုံကဆိုပါတယ်ဒါပေမဲ့ဘာတွေသဘောတူခဲ့တယ်ဆိုတာကိုတော့မသိရပါဘူးဒီတော့အတွင်းကွန်ဟင်းနဲ့မိုင်းပန်မြို့နယ်တွေမှာစစ်တပ်ကဖျက်လိပြစစ်စင်ရင်လုပ်လို့ဒေသခံ3သိန်းကျော်စစ်ပြေးဒုက္ခတွေဖြစ်သွားပါတယ်1999မှာမြောက်ပိုင်းနဲ့တောင်ပိုင်းဆိုပြီးရှမ်းတပ်ဖွဲ့နှစ်ဖွဲ့အထင်ရှားပေါ်ထွက်လာပါတယ်။ဦးသိန်းစင်အစိုးရက2015မှာ NCA အပြည့်ရစာချုပ်လုပ်တဲ့အခါဗိုလ်ချုပ်ရွှေစစ်ရဲ့ရှမ်းထူထောင်ရေးတပ်ကလက်မှတ်ထိုးတဲ့အတွက်ရှမ်းပြည်နယ်မှာစီယုံရေးဆင်းဝင်ရရှိသွားသလိုဖြစ်သွားပါတယ်။ Poyo se apwego taukandu, nyo paimale shiramo, chaume tibo nam tu ti. Poyo se tapwedi, ne che lana in etre. SSPB taneyo, taan taneba, te tai, tuila bari.
Shantu da yitaha, taan kachin kogan wane, yakai tapwedi ne mahame pinida, javavi. Tayamunega shantu da yita in the kuma, wata kweshi wale. Tanane shantu da yita ha namaduma aturugua sakan chajaramu. Pojo yuasi sitane type webidega shantu da yita ha taambega type yavale. Nauso bojuasi yetatui shampi miopanga sobeyare ajini yaudavale. SSBB shampi's guda yitane bojuasi RCSS shantu da yita ha mesui bawaga yanduru pila jaraba. Boyasia, NCA Nangalusaya, a Pia Sajogo, Lema Tobi, Shanto de Itakaro, Se Soyaneda, a Pia Tadu Pipale. Shanta Puena Puezaloha, Colam a Chesai, a Soya Sitana Jonale, a Sesu, Shijabade. SSBB Shanto de Itae Tana Josia, Chieti Mune, Wan Haima, Yasida, Lime Pumwe, Chimparago, Sekonsika, Pine Wengine, a Levi Daintamu, Teotago, Gine.
ชิกกองซีเนี่ยชั้นตัดพ่วนน่ะพ่วนอ่ะสะสั่นยิมมาอเมียนอแท้จะชื่อนี่ดาเทศาบาลเลยครับเนี่ยอู้วงคินเนี่ยมีมาอีกตอนแรกจะขึ้นไปเลยครับเนี่ยอะกูก็จำมาอีกกันน่ะว่าดีตะบ้ามาတော့မှတ်ညံရောတဲ့ယောဂအန်ဒီကိုဘယ်လိုလျှော့ချမလဲဆိုတာကိုပြောပြထားပါတယ်မှတ်ညံကြယောဂဖြစ်နိုင်မယ်အန်ဒီရဲ့နဲအောင်စားတောက်နေထိုင်ပုံကစပြီးလက်တွေ့ ဆာလုတ်တင်တာတွေရှိတယ်လို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်။သူငယ်ပြန်တာမှတ်ညံကြယောဂဖြစ်ဖို့အန်ဒီရဲ့နဲအောင်ဘယ်လိုနေထိုင်စားတောက်သင့်ပါမလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာကဒီစေယုံကြီးအတူကူသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကူဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
Okay, tomorrow is Dr. Myomiang Kamiya. So, now, Demand Shah Lu Sibinya Ya Kore. Manyan Cha, Mitade, Tengepian Yogane Patta Pido. Ho, Takao, Di November Lazan Lao Tonga Suni Rama. Tiao de same Bo Di Chain Bono. Tipo and the Nao. Tuidu Siju. Tuide a Sinyarane, a Walundari Kagwe Wopi. A Yer Sili Shangbone, Isamu Jatanam Shian Lukuku, Tiopima. A good hodo siye, not a diga letu salu dinarigo, a diga piamamu, pagani sabido, shimjajin siye.
Okay, genodi, a satan, the Loshamuara, genotine, a diga lunu, diga, genu, pionier, amyajatari, the metanaru, okay, genau me moli, ah, losia, yah, the metanu bea sam, lesson, genon, in a progenadi, a satan, the Loshamu, a laku, genu. ဆိုတော့အစားအသောက်ဆိုတော့ဥမာဆိုပါလို့ကျွန်တော်ကမန္တန်မြို့ရာဒီချမင်းရံစားတယ်ချမင်းရံကြိုက်တယ်ဒါရကကာဘိုဟိုက်ဒရိတ်စီပေါ့နော်ကစီကြက်တွေပေါ့ကစီကြက်တွေမြင်းစားတဲ့အခါကျတော့ကျွန်တော်ကမန္တန်ဒီမှာဒီဆိုရင်လည်းလူတွေကဝါလို့လှလို့ပါလားပေါ့နော်စားနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်ကဂုဏ်ယူကြတာပေါ့ဒါပေမဲ့ဟုတ်ပါတယ်စားပြီးမဝရင်တော့အကြောင်းမဟုတ်ပါဘူးဒါပေမဲ့အမှုတစ်န
လှုပ်ရှားမှုနဲ့ပတ်သက်လို့ရောဆရာဘယ်လိုအကြံပြုချင်လဲ
။အစားအသောက်ဆင်ခြင်အကြောင်းတစ်ခုရင်းနဲ့မဟုတ်ဘူးကျွန်တော်တို့ဒီလှုပ်ရှားမှု exercise ကိုဟာမျိုးလုပ်ပေးနိုင်မယ်ဆိုရင်တော့အဲ့ဒီအများကြီးအကျိုးရှိပါတယ်ဥပမာဖြင့် exercise ကကျွန်တော်ဒီလှုပ်ရှားမှုလုပ်ပေးခြင်းအလေ့အကျင့်လုပ်ပေးခြင်းရတဲ့လူတွေမှာသွေးတို့ယောဂမဖြစ်အောင်လို့သူတို့ကောက်ွက်နိုင်ပါတယ်ဒါမှမဟုတ်ပုံမှန်ဒီလက်ကျင်ကလုပ်တဲ့လူတွေကသွေးရောဂါချို့တဲ့သူကအခွင့်အရေးပုံငဲသွားတာပေါ့နော်ဆိုတော့ even သွေးရောဂါဖြစ်ပြတဲ့လူတွေမှာတော့မှလက်ကျင်ကမှန်လုပ်မယ်ဆိုရင်သူတို့ဒီသွေးပေါင်ခြင်းကိုထိမှုအတွက်မှာတော့ဆင်းတဲ့ဒီသွေးပေါင်ခြင်းနဲ့အဲဒီလှုပ်ရှား lesion ကလုပ်တဲ့လူတွေမှာဒီသွေးပေါင်ခြင်းကိုထိမှုအတွက်ကသူတို့တွေကပို့ပြီးတော့ ပိုလွှဲပါတယ်ပေါ့နော်ဆိုတော့ဒါမှမဟုတ်အဲဒီအစားတောင့်စင်နေပြီးတော့ကလေးချင်းကမှမှန်လုပ်ပေးမယ်လုပ်ပေးနိုင်မယ်ဆိုရင်တော့မှကျွန်တော်အကျိုးရတော်တော်များနေပါပြီပေါ့ဒီမှန်ညာယောဂကာကိုရေးအတွက်သာမဟုတ်ဘူးနှလုံးယောဂရောတခြားသွေးကြောကျင်းတဲ့ယောဂတွေပတ်သမျှတခြားဆင်းကျုပ်သွေးတို့တွေကိုပါအကျိုးရှိတယ်ကြောင့်မလို့ကျွန်တော်တို့အားသာမလို့ဒီအစားတောင့်နဲ့နေချင်းကတော့ကျွန်တော်ဖြစ်ပါတယ်အဓိကအကျဆုံးပါပဲ
ဟုတ်ကဲ့ဆရာ။နောက်လည်းကျွန်တော်အသေးစိတ်ကပ်ပြီးတော့ပြောတာပါဆရာ။ဒီနေ့မှာဒီအန်ဒီရဲ့ရှိတဲ့ factor မှာနောက်တစ်ခုကတော့အသက်ကြီးလာချိန်မှာဖြစ်တာများတာပေါ့နော်။ဒါကတော့အသက်ရွယ်ကိုကြောင်းလို့မရဘူး၊ကာကွယ်လို့တော့မရဘူးပေါ့ဆရာ။ဒါပေမဲ့ဒီမိသားစုရာဇဝင်ရှိထားတဲ့သူတွေမျိုးဆိုရင်ရော
မိသားစုရာဇဝင်ရှိတဲ့လူတွေမှာကျွန်တော်ငငယ်ရွယ်နဲ့မှန်းညံရောတဲ့ရောကဖြစ်တဲ့လူတွေမှာကျွန်တော်ဒီသူဖြစ်တဲ့ဂျန်နက်ဂျင်းပေါ့နော်ကျွန်တော်ဒီgene နဲ့ပတ်သက်တဲ့ချို့ gene specific genes ပေါ့နော်အဲ့အမျိုး gene ကြောင့်မလို့ဖြစ်တဲ့
ဟုတ်ကဲ့မျိုးရိုးဗီဇပါဆရာနော
်မျိုးရိုးဗီဇဟုတ်ကဲ့ဗီဇကြောင့်မလို့ဖြစ်တဲ့ဟာဒီမှန်ညာရောင်းနေတဲ့ယောဂတွေရှိပါတယ်ဒါကြောင့်မလို့ဥမာဆိုတော့အသက်ကိုအမျိုးထဲမှာငငယ်ရွယ်ဆိုတော့ဥမာအသက်40 50နဲ့မှန်ညာရောင်းနေတဲ့ယောဂဖြစ်လာပြီဆိုရင်တော့ကျွန်တော်တို့ဒီ gene ကိုဒီဗီဇဖြစ်တဲ့ဒီဗီဇကြောင့်ဖြစ်တဲ့မညံရောင်းနေတဲ့ယောဂါကိုကျွန်တော်တို့ဟိုအဲ့တော့ကျွန်တော်စစ်ပူစရာပေါ့နော်အဲ့ခါကျရင်တော့အဲ့ဒီဗီဇအတွက်ဗီဇအတွက်ဆက်ဟိုဆေးဆက်တဲ့ဟာတွေရှိပါတယ်အဲ့ဒီဆေးဆက်ပြီးတော့အဲ့ဒီဗီဇကြောင့်ဖြစ်တဲ့အဲ့ဒီဗီဇကိုကျွန်တော်တွေ့မယ်ဆိုရင်တော့ကြုံပြီးတော့ဒီပပယ်လိုကြုံရင်းပြင်ဆင်လို့ရတာပေါ့ဒီငငါတွက်ငါမညံငါမအမေငါရဲ့အဖေငါရဲ့အဖေမှာအသက်40 50နဲ့မှန်ညံနေတဲ့အကြလည်းဗီဇကြောင့်မျိုးဖြစ်တဲ့မှန်ညံရောင်းနေတဲ့ယောဂါဆိုရင်တော့စောစောစစ်စစ်ရဲ့အနေပြီးတော့မှအဲ့ဒီနှစ်ဘလို့ပေါ့ဒီခွေးရေရောအောင်ရောဝန်းနိုင်တဲ့နည်းနည်းတွေကိုစပြီးတော့လုပ်လို့ရတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုတို့ဒီအနေရရှိတာတွေပေါ့နော်ဟိုရှော့ချနိုင်ဖို့အတွက်မှာအဓိကအရေးကြီးဆုံးခုနကဆရာပြောတဲ့ဒီအစာအသောက်နဲ့စာလကနောက်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့လုပ်နေတာကတော့အကောင်းဆုံးပါဆရာเนาะဒါပေမဲ့ဘလို့လူတွေမှာအဓိကပို့ပြီးတော့ဘာတွေကိုလုပ်တင်တယ်လို့ရောဆရာသက်သက်မမပြောချင်တာရှိသေးလား
ဟုတ်ကဲ့ကျွန်တော်တို့ဒီနောက်တစ်ခုကအထူးသဖြင့်ကျွန်တော်ပြောလို့ပေါ့ဒီငကိုဗီဇာကဖြစ်ဗီဇာကြောင့်ဖြစ်တဲ့အဲဒီမှန်ညာရောင်းနေရောင်းတာအမိဘဆွေမျိုးတွေမှာအမျိုးရှိတဲ့လူတွေအတွက်ရယ်နောက်တစ်ခုကဒီကျွန်တော်တို့ဒီဒီပညာရေးနည်းတဲ့လူတွေပေါ့နော်ဥမာအဖြစ်မူလာနအောင်လောက်ပဲရှိတဲ့လူတွေမှာကြတော့လေအဲ့ဒီမျိုးတွေမှာလည်းဒီအဲ့ဒီမညာရောနေဖို့ယောဂတွေရှိပါတယ်ဆိုတော့အဲ့ဒီမျိုးတွေကတော့အဲ့ဒီဆောဆောစစ်စစ်တွေကအဲ့ဒီအနေရောရှားအနေရောယောမဲ့နည်းလမ်းတွေကိုလည်းကျွန်တော်တို့ကြိုပြီးတော့ကြိုတင်ပြီးတော့ပြောင်းလေကိုယ့်ရဲ့နေတိုင်းစားသမှုကိုပြောင်းလဲဆိုတောင်းနေတာမျိုးလုပ်တင်ပါတယ်ပေါ့နော်ဆိုတော့ဒီ education level ပညာရေးကလည်းအရေးကြီးပါတယ်နောက်ပညာရေးကဘယ်လောက်တတ်ဖို့ကပါအရေးကြီးလဲဆိုတော့ပညာရေးအားနည်းတဲ့လူတွေမှာဥပမာဖြင့်မူလနာတော့မအောင်တဲ့လူမျိုးမူလနာရောက်ပဲအောင်တဲ့လူမျိုးတွေမှာဒီမှန်ညာရောနေရောကချက်လန်လို့ပဲချို့တွေအငိမ့်စမ်းယူပြီးမှအဲဒီမငိမ့်စမ်းယူပြီးတော့မှဘာမှဒီအုံနောက်ကိုတောင်းတဲ့အလုပ်မလုပ်တော့ဘဲနဲ့စားလိုက်အိတ်လိုက်ဒီကြည်လိုက်နေတဲ့လူတွေမှာလည်းအဲ့လိုမျိုးငမညာရောင်းနေတဲ့ယောဂါဖြစ်ဖို့များပါတယ်။အုံနောက်ဆိုတာကျွန်တော်၃ပေးမှပဲပို့ပြီးတော့ဟိုပုံမှန်အလုပ်လုပ်နေလို့ကျွန်တော်တို့ယူဆရပေါ့နော်။အဲ့တော့အုံနောက်မသုံးတဲ့လူတွေသူတခြားမလို့ပညာရေးဆိုတာလည်းငယ်တော့ကတခြားစာပေမသင်ခဲ့လူတွေပြီးတော့ကြီးလာမှလည်းအုံနောက်ကဘာမှမလေးလာနာထစီးပူးတော့ပဲနဲ့အုံနောက်ကမသုံးတဲ့လူတွေမှာပို့ပြီးတော့ဒီမှန်ညာရောတဲ့အားမျိုးကျွန်တော်တို့ပို့တွေ့ရပဲအဲ့လိုမျိုးတွေပို့ပြီးဒီဆိုက်ကျင်လာတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနာရှင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့တောင်းကြနေမနေ့ကအစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုအလဲကြတာကတော့တိုင်းရင်းသတင်းလွှာအစီအစဉ်တွေပဲဖြစ်ပါတယ်ဒီတိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့လူအခွင့်အချူဖောက်မှုနဲ့နောက်ဆုံးအခြေအနေတွေကိုထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတော့ပါခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်ပလဝမြို့နယ်တဲကစစ်ကောင်စီတပ်သားတွေလိုယူဆရတဲ့တပ်ဖွဲ့ဝင်290ကျော်ဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုထပ်မံထွက်ပြေးရောက်ရှိနေတဲ့တဲ့င်းပြည်သူ့စစ်ကောင်ဆောင်ဥွှေမင်းရဲ့မြစ်ကျနာမြို့ကနေအိမ်ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတွေတိုးမြင့်ထားတဲ့တဲ့င်းတွေအပြင်တဲ့င်းလွှာတွေထဲမှာတော့ချင်းပြည်နယ်တိတိမ်မြို့နယ်တိုင်းငင်းရွာကစစ်ကောင်စီရဲ့တပ်စခန်းကိုချင်းတုံနယ်ရေးပူပေါင်းအဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲကတိုက်ပွဲတွေထဲစစ်ရှုံးပြီးထွက်ပြေးလာကြတာလို့ယူဆရတဲ့စစ်ကောင်စီတပ်သား290ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲကိုဇန်နဝါရီလ18ရက်နေ့မှာရောက်ရှိလာကြပါတယ်မီဇိုရန်ပြည်နယ်လောင်တလိုင်းခရိုင်ထဲကဂျွာဒီယာထဲကိုစစ်ကောင်စီတပ်သား298ယောက်ဝင်ရောက်လာကြတယ်လို့ဒေတာသွင်းမီဒီယာမှာဖော်ပြထားပါတယ်ဒီစစ်ကောင်စီတပ်သားတွေဟာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်မှာရခိုင်တပ်တော်အေအေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ရှုံးပြီးနေစပ်ဖက်ကိုထွက်ပြေးလာကြသူတွေလို့ယူဆထားကြပါတယ်သူတို့ကိုအာတန်ရိုင်ဖယ်တပ်ဖွဲ့ကလက်ခံပြီးလိုအပ်တာတွေဆောင်ရွက်ပေးနေတယ်လို့ဒေတာတွင်သတင်းမီဒီယာတွေကဆိုပါတယ်ပလဝဒေတာဟာစစ်ကောင်စီကင်းစင်တဲ့ဒေတာဖြစ်ပြီးလို့အေအေကအခုလ14ရက်နေ့ကထုတ်ပြန်ထားပါတယ်
တချင်ပြည်နယ်ကပြည်သူ့စစ်ကောင်ဆောင်ဦးရွှေမင်းရဲ့မြစ်ကျသားမြို့ကနေအိမ်ကိုပြစ်ခတ်တိုက်ခိုက်ခံရပြီးနောက်လုံခြုံရေးတွေတိုးမြင့်ထားတယ်လို့အနည်းအနာကဒေသခံတွေကပြောပါတယ်ဇန်နဝါရီလ15ရက်နေ့ကတိုက်ခိုက်ရေးလက်နက်ဖြစ်တဲ့ဘုံသီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးနောက်လုံခြုံရေးကိုတိုးမြင့်ထားလိုက်တာဖြစ်ပါတယ်လက်ရှိမှာတော့ဦးရွှေမင်းရဲ့အိမ်ဘေးအနီးတစ်ဝိုက်မှာအရွက်ဝတ်တွေနဲ့လုံခြုံရေးအပြည့်ချထားတယ်လို့ဒေသခံတယောက်ကပြောပါတယ်ဦးရွှေမင်းရဲ့ပြည်သူ့စစ်အဖွဲ့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ကစလို့ကချင်ပြည်နယ်အတွင်းရှိလီစုလူမျိုးတွေကိုတအိမ်တယောက်စစ်မှုထမ်းကြဖို့နဲ့လူသစ်စုဆောင်းတာတွေကိုအတင်းကျပ်လုပ်နေတယ်လို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုရာယီအပြစ်ခတ်ရပ်ထားကြပေမဲ့ပြစ်ခတ်မှုတွေကနေ့စဉ်ဆက်လက်ဖြစ်ပွားနေပြီးစစ်ဘေးတိမ်းရှောင်နေသူတွေဟာနေရက်မပြန်ရဲကြသေးပဲရှိနေပါတယ်။ကြောက်မဲမြို့မင်းငော်ဖက်နဲ့လောက်ကင်ဖက်မှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပြစ်ခတ်လို့တိုက်ပွဲပြန်လည်ဖြစ်ပွားမှာကိုတိရခန်တွေကစိုးရိမ်နေကြပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရက်ပေါင်း80ကျော်ကာလအတွင်းတစ်တုံညာနှစ်ခွန်စစ်စင်ရေးကြောင့်မြို့နယ်ရှမ်းမြို့နယ်ကတိရခန်လူထုတောင်းနေချီစစ်ပေးတိမ်းရှောင်ကြရပြီးရှမ်းပြည်တောင်ပိုင်းလင်းခေမိုင်းပန်ဖက်အထိရှမ်းပြည်အရှိပိုင်းကျိုင်းတုံတချလိပ်မိုင်းဖုံထိုင်းနယ်ဆက်အထိတိမ်းရှောင်နေသူတွေရှိနေကြပါတယ်အများစုကတော့လာရှိုးမြို့မှာလာရောက်ခေါ်လုံနေကြတာဖြစ်ပြီးလက်ရှိချိန်ဒီ 9,000 ထက်မနည်းရှိနေကြပါတယ်လက်ရှိမှာတော့စားနပ်ရိက္ခာအတွက်အခက်အခဲဖြစ်နေကြပါတယ
်ရခိုင်ပြည်ကြောက်တုံမြို့မှာရဲစခန်းတစ်ခုလုံးကရဲတပ်ဖွဲ့ဝင်တွေစခန်းစွန့်ခွာသွားပါတယ်ဇန်နဝါရီလ16ရက်နေ့ကစခန်းကနေစွန့်ခွာသွားကြလူဒီသခံတွေကပြောပါတယ်ဇန်နဝါရီလ14ရက်နေ့ကလည်းကြောက်တော်မြို့နယ်တောင်ဖက်စစ်တွေရန်ကုန်ကားလမ်းပေါ်ရှိအမြောက်တပ်စခန်းအမတ်390ခုကိုရခိုင်တပ်တော်ကအပြစ်တပ်သိမ်းပိုက်ရယူထားနိုင်ခဲ့ပြီးဇန်နဝါရီလ16ရက်နေ့မှာတော့ကန်ဆောင်939တပ်ရင်းကိုရခိုင်တပ်တော်ကတိုက်ခိုက်သိမ်းပိုက်ရရှိခဲ့ပါတယ်ရခိုင်တပ်တော်ကရခိုင်ရှိစစ်ကောင်စီရဲ့တပ်စခန်းကြီးငယ်တွေတစ်ခုပြီးတစ်ခုကိုတိုက်ခိုက်သိမ်းပိုက်လာနေတဲ့အတွက်စစ်ကောင်စီတပ်သားတွေဟာစခန်းတွေဆုံးခွာမှုများလာခဲ့တယ်လို့လက်နက်ချက်အငြင်းခံမှုလည်းများလာနေပါတယ်
က ကချင်ပြည်နယ်ဖားကန့်ဒေတာဖက်မှာတော့အဝင်ထွက်ကားလာနေကိုစစ်ကောင်စီဖက်ကဇန်နဝါရီလ16ရက်နေ့ကစပြီးတပတ်ကြာပေးလိုက်ကြောင်းဒေတာခဏိကပြောပါရယ်ဖားကန့်နဲ့နတ်များကြားအတွင်းရှိနတ်တိန်မှာဇန်နဝါရီလ6ရက်နေ့ကဒီနေ့အချိန်ထိတိုက်ပွဲပြင်းထန်နေတာကြောင့်လမ်းတွေကိုပိတ်လိုက်တာလို့ဒေတာခဏိကပြောပါရယ်လမ်းပိတ်ဆို့လိုက်တာကြောင့်လက်ရှိမှာတော့ဖားကန့်မှာအသားငါးတွေပြက်လက်ကုန်ပြီးဂုံစင်းနှုံးတွေလည်းမြင့်တက်လာနေတယ်လို့ဒေတာခဏ်တယောက်ကပြောပါရယ်ခွေခါရွာရှိစစ်ကောင်စီတပ်ရဲစခန်းနဲ့ပြူဟာကုန်းတစ်ခုကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်နှစ်ဖက်ကြားဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ခွေခါ၊ကြံကာ၊မော်ကလုံ၊မကားပင်၊လခုကြောင်စတဲ့ရွာတွေကဒေသခံတွေဟာဆိုင်းတောင်မှာစစ်ပေးတင်းရှောင်နေကြရပါတယ်
ဝန်ပြည်နယ်တန်ဖြူစရဲမြို့ပေါ်မှာရဲဝင်ထမ်းဟောင်းတယောက်အပါအဝင်ဒေသခံ9ယောက်ထက်မနည်းထပ်မံဖမ်းဆီးခံလိုက်ရပါတယ်။ PDF တွေနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့တန်ဖြူစရဲမြို့အောင်မင်္ဂလာရပ်ကွက်မှာနေထိုင်တဲ့ရဲဝင်ထမ်းဟောင်းကိုဝတ်တုံးနဲ့မြို့ခံ4ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ဖမ်းဆီးကာဝဲကလေးစစ်ကြောရေးကိုဇန်နဝါရီလ13ရက်နေ့ကပူလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ဝဲကလေးစစ်ကြောရေးကိုပူလိုက်ပြီးကြတဲ့ကဒီနေ့အချိန်ထိမိသားစုတွေနဲ့အဆက်အသွယ်မရတော့လို့စိတ်ပူနေကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်တီးတိမ်မြို့နယ်တိုင်းငင်းရွာကစစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းကကွေရေးပူပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းပိုက်ခဲ့ပြီးစစ်ကောင်စီတပ်သားအယောက်30သေဆုံးသွားခဲ့ပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစုစည်းထားပါတယ်ရှင်
အိန္ဒိယမြန်မာအမှတ်2နဲ့စက်ကုံသွေးလမ်းပေါ်မှာရှိတဲ့ဘိုင်းငယ်ရွာကစစ်ကောင်စီတပ်စခန်းကိုချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ12ရက်နေ့ညနေ 9:00 လောက်မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။9ရက်မြောက်နေ့ဖြစ်တဲ့ဇန်နဝါရီလ16ရက်မနေ့ခရနိုင်ခွဲမှာတော့အပိသက်သိမ်းပိုက်နိုင်ခဲ့တာလို့ CDF CDM စီရင်ပြောရေးစုခွင့်ရှိသူစလိုက်ရံဘွေကပြောပါတယ်
။သူတို့ကတော့အဲမှာရှိတဲ့လူတွေကလုံးဝမဆုတ်တန်းဘူးနော်။သူတို့အနဲ့ဆက်ွယ်ရှိဖုန်းခေါ်တယ်ဒါပေမဲ့တို့ကဘလို့မိသားစုရှိကြီးတယ်မိသေးလို့လောက်ကြပါအဲငါတို့ကတော့မနိုင်မချင်းတိုက်မှာလို့ပြောတာလေနော်အဲ့ဒါတော့ကတော့လောက်ကြပါငါတို့ကမိသားစုတွေလည်းရှိကြီးတယ်ဆိုပြီးတော့မှအဲ့လိုပဲတို့ကလည်းဒီပြီးတော့မှခါနေရလေဆင်းခုခါနေတာပေါ့နော်တို့ကစကားတည်းမှာအသက်ရှင်နေလို့ကြောက်မှမရှိတော့ဘူးနော်ဆက်ပြီးတာလည်းမရှိဘူးဆိုတော့ကျွန်တော်ကအလောင်း30လောက်လောက်ရှိတယ်ပေါ့နော်
အဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကဘူကြီးတယောက်ရဲတပ်ဖွဲ့က3ပွင့်အရာရှိတယောက်အပါအဝင်စစ်သားနဲ့ရဲအယောက်30တေဆုံးခဲ့ပြီးလက်နက်ခဲယံအမြောက်များကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်။တိုင်းငင်းစစ်ကောင်စီတပ်စခန်းကို2023ခုနှစ်တုန်းက4ကြိမ်စီးနှင်းတိုက်ခိုက်ခဲ့ရမှာမသိမ်းနိုင်ခဲ့ပေမယ့်အခု5ကြိမ်မြောက်မှာတော့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကခက်ခက်ခဲခဲနဲ့အပြစ်သက်သိမ်းယူနိုင်ခဲ့တာလို့စလိုင်းရံဘွေကဆက်ပြောပါတယ်။
ဒီတော့တိုင်းငင်းကိုကျွန်တော်သိမ်းနိုင်တယ်ဆိုတာဒီတစ်ခေါက်က5တင်ရောက်ကျွန်တော်တို့တိုက်တာသူ့ပြီပေါ့နော်တားဖြစ်ခဲ့တဲ့တော်တော်လေးကျွန်တော်တို့အခု CNA ကလာတဲ့သူ့ပြီပေါ့နော်သူတို့ကလည်းကျွန်တော်တိုက်ရှုသမျှဗာလဲဒီစတာစစခန်းဒီထဲမှာအဖြစ်ဆုံးလို့ပြောကြတယ်ပေါ့နော်သူတို့ကမိယာကအချင်းချင်းလေးမိသား90ပတ်ဝန်းကျင်မှာရှိဘူးနော်ရှိတယ်မင်းတို့ကချစ်ချစ်လေးလေးနဲ့အာမင်းကိုနေတာကောင်းတယ်သူတို့ကဆိုတော့ဥလိုမပန်ကာဒီကိုလည်းသူတို့ကရှည်ဆောက်ထားတယ်လေနော
်ဒီထောင်စုလမ်းမကြီးပေါ်မှာတည်ရှိတဲ့တိုင်းငင်းရွာဟာချင်းပြည်နယ်မြောက်ပိုင်းကမြို့များအားလုံးအတွက်အဓိကဝင်ပေါက်ကြီးတစ်ခုဖြစ်တယ်လို့အိန္ဒိယမြန်မာကုံသွေးကြီးအတွက်လည်းအဓိကကြားတဲ့လမ်းမပေါ်မှာတည်ရှိနေတာဖြစ်ပါတယ်ဒီစခန်းသိန်းတိုက်ပွဲတဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေဘက်ကလည်း၈ယောက်ကြဆုံးပြီးအယောက်40နီးပါးလောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ထူခြားတဲ့အပြောင်းလဲတွေမရှိခဲ့တဲ့မွန်ပြည်သက်ပါတီရဲ့ညီလာခံကနေလက်ရှိကာလမှာမွန်ဒေသတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကောင်းမွန်လာစေဖို့အတွက်မွန်ပြည်သက်ပါတီအနေနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့ညီလာခံအပြီးမှထုတ်ပြန်ခဲ့ကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
မွန်ဒေတာအနှမှာမွန်ပြည်တစ်ပါတီရဲ့တရားဥပဒေနဲ့အောက်ချုပ်ရေးရန်ရာပိုပြီးခိုင်မာလာအောင်ဆောင်ရွက်ဖို့ဖြစ်တယ်လို့မွန်ပြည်တစ်ပါတီဘူထာနာချုပ်ကနေအခုရက်ပိုင်းမှာပဲပြန်ရောက်လာတဲ့ချင်းမိုင်ခြေဆိုင်မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများစင်တာအမှုဆောင်တရိုက်တာဒေါက်တာပညာမောင်ကပြောပါတယ
်ကိုယ်လက်ရှိကျွန်တော်တို့တခြားမွန်ဒီဝါတွေကိုစစ်မျက်နှာနေရာဖြစ်တဲ့ခါကျတော့ဣတနီယာလည်းမွန်ပြည်သူလူထုကာကွယ်ပေးနိုင်ဖို့ပေါ့နော်လုံခြုံအောင်အလုပ်ဖို့ကျွန်တော်တင်ခဲ့တာကသူတို့ဆိုလိုချင်တာဖြစ်တယ်လေနောက်တစ်ခုကတရားဥပဒေစိုးမိုးရေးပေါ့နော်သူတို့ပြောတာဒါကသူတို့ရဲ့တရားဥပဒေစိုးမိုးရေးပေါ့နော်ကျွန်တော်ထင်တာဒီမွန်ပြည်တစ်ပါတီရဲ့တရားဥပဒေမွန်ပြည်တစ်ပါတီထိန်းချုပ်ထားတဲ့နေအမြေရှိတယ်တရားစီရင်ပို့ပြီးတော့ခိုင်မာအောင်သူတို့တည်ဆောက်ဖို့ရှိတယ်ပြီးတော့အုပ်ချုပ်ရေးရန်တရားပို့ပြီးတော့ခိုင်မာအောင်ပြီးတော့သူတို့တခြားပုံမှန်မွန်ရွာတွေပေါ့နော်အဲ့ဒါသူတို့ရဲ့အုပ်ချုပ်ရေးရန်တရားပို့ခိုင်မာအောင်သူတို့ သူတို့တိဆောက်ဖို့အဲ့ဒါလို့သူတို့ဆိုလို့ချင်တာပေါ့နော်
မွန်ပြည်တစ်ပါတီနေနဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကိုတကယ်ပဲလုံနိုင်ခဲ့သလားဆိုတာမေးခွန်းတွေရှိတယ်လို့88မျိုးဆက်မွန်ကျောင်းသားဟောင်းနိုင်ဝမ်မန်ကအခုလိုတုံ့တပြောဆိုပါတယ
်မွန်ဒေသတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုတဲ့ပတ်သက်ပြီးတော့ဘလို့နီလန်းကောင်းလို့ရှာမလဲဆိုတာဒါသူတို့ကိုယ်တိုင်ပဲသူတို့သိလိမ့်မယ်ပေါ့နော်ဒီကုလောလောဆယ်မွန်ပြည်တစ်ပါတီရဲ့ထိတ်ချုပ်နေမြေဆိုတာဒီ game ချောင်းပြားနဲ့ Jain နဲ့ပြီးတော့ concrete ဘက်မှာတချို့ဒေတာတွေမှာပဲရှိပါတယ်ဒါပေမဲ့အဲ့ဒီဒေတာတွေမှာလည်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးတကယ်ကိုလုံနိုင်ခဲ့သလားဆိုတာဒါလည်းမေးခွန်းတွေအများကြီးရှိတာပေါ့နော
်ဒီကိစ္စတွေအကောင့်ထဲဖော်နိုင်ဖို့မွန်ပြည်တစ်ပါတီအနေနဲ့ဟပ်ပါဝါလို့ခေါ်တဲ့စစ်အင်အားအတော်သေးရှိဖို့လိုလိမ့်မယ်လို့ဩစတြေးလျနိုင်ငံ Defect Food Academy မှာမဟာဗျူဟာနဲ့မူဝါဒလေးလာရေး PhD ဘွဲ့ရခဲ့တဲ့ဒေါက်တာတီရီမွန်ချန်းကပြောပါတယ်
။ဟိုမွန်ပြည်သက်ပါတီအနေနဲ့ဟတ်ပါဝါလို့ခေါ်တဲ့ဟိုစီအင်အားဟိုအတော်ဒီဟိုရှိဖို့လိုလိမ့်မယ်။ဟိုတရားဥပဒေစိုးမိုးရေးကလည်းအမျိုးသားလူချုပ်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေနဲ့ဟိုဆက်ဆက်နေတဲ့အတွက်မြန်မာဖြစ်ပေါ်တိုးတက်လာမဲ့အမျိုးသားရေးနိုင်ငံရေးစီရေးအခြေအနေရရနဲ့လိုက်လျောညီထွေဖြစ်မဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးမူဝါဒလှုပ်ဆောင်ချက်တွေအကောင့်ထေပေါ်နိုင်ရင်မွန်တီသန့်တရားဥပဒေစိုးမိုးရေးဟိုလှုပ်ရက်တွေလည်းအကောင့်ထေပေါ်နေပြီးသားဟိုဖြစ်လာမှာပါ
ဇန်နဝါရီ14ရက်မှာကျင်းပပြီးစီးခဲ့တဲ့7ချိန်မြောက်မွန်ပြည်တစ်ပါတီရဲ့ညီလာခံကနေထောက်ပြန်တဲ့ထောက်ပြန်ချက်ထဲမှာတော့စစ်မျက်နှာဖြစ်ပွားခဲ့တဲ့မွန်ဒေသအချို့မှာမွန်ပြည်တစ်ပါတီအကာအကွယ်မပေးနိုင်ခဲ့လို့ညဟန်တန်ကားတော်နဲ့ပြည်သူတွေအားမလို့အမရဖြစ်ခဲ့ကြတယ်လို့ဝန်ခံထားပါတယ်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောမမြို့နယ်ထဲကစစ်ကောင်စီတပ်သား190ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုဇန်နဝါရီလ19ရက်နေ့မှာထပ်မံထွက်ပြေးရောက်ရှိလာခဲ့ပါတယ်။ပြည်သူစစ်ကောင်ဆောင်ဦးရွှေမင်းရဲ့မြစ်ကျဉ်းနားမြို့ကနေအိမ်ပြစ်ခတ်တက်ခိုက်ခံရပြီးနောက်လုံခြုံရေးတွေတိုးမြင့်ချထားပါတယ
်။တို့ရရှိနေအခုနားဆင်နေကြတာကတော့နေဆက်ဒီသားတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ဒီကနေ့မနေ့ခင်တွေအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာသတင်းတွေရော video file တွေပါတင်ထားပေးပါတယ်အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တယ်လို့ဂျာတာပရင်းတွေတုန်းကအစ္စရေးကပြောပါတယ်။ဟာမတ်စ်ကျမ်းမာရေးဝန်ကြီးဌာနကတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့မှာ16ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အီဂျစ်နယ်စပ်ကရာဖာမြို့မှာရှိတဲ့လူနေအိမ်တစ်လုံးထိမှန်ခဲ့ပြီးလူ16ဦးသေဆုံးခဲ့ကြောင်းနဲ့သေဆုံးသူထက်ဝက်ဟာကလေးငယ်တွေဖြစ်တယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်။ကဘာတလွာအဖမ်းဆီးခံရတဲ့သတင်းသမားအယောက်320ရှိပြီးဒီလိုဖမ်းဆီးခဲ့တဲ့နိုင်ငံတွေထဲမှာအစ္စရေးလည်းပါဝင်လာတယ်လို့သတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံတွေထဲမှာတော့တရုတ်နဲ့မြန်မာတို့ကထိတ်ဆုံးကနေပါဝင်နေတယ်လို့နယူးယောက်အခြေစိုက်သတင်းသမားများကကွယ်စောက်ရှောက်ရေးကော်မတီ CBJ အဖွဲ့ရဲ့ကြာသာပရင်းထုတ်ပြန်ချက်မှာဖော်ပြပါတယ်အနောက်ဘက်ကဒေသမှာပါလက်စတိုင်းအများအပြားကိုဖမ်းဆီးနေတာကြောင့်2023မှာအစ္စရေးဟာသတင်းသမားအများအပြားကိုဖမ်းဆီးထောင်ချတဲ့နိုင်ငံတွေထဲထိတ်ဆုံးရောက်သွားရတာလို့ CBJ ကပြောပါတယ်မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CBJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီ18ရက်ကြာသာမနေ့နေ့မှာအစီရင်ခံစာထုတ်ပြန်ပါတယ်စစ်တပ်အနာတင်ထားတာ3နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်ဆိုးဆိုးဝါးဝါကြာဆင်းလာတယ်လို့သတင်းဌာနတွေနဲ့သတင်းသမားတွေဟာအနာသိန်းစစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးမှုတွေကိုခံရတာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနေ့ခင်တွေ့နောက်ဆုံးရသတင်းတွေကတည်းကအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ဂျိမ်းစမစ်ဖြစ်ပါတယ်။ VOA ရဲ့ဒီမနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းလိုမီတာ3249နဲ့ VOA ရဲ့ Facebook YouTube ကပါထုတ်လွှင့်နေတာပါချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ